ရှမ်းပြည်တိုးတက်ရေးပါတီကစစ်ကောင်စီကိုတိုက်မယ်ဆိုတဲ့ပြောဆိုချက်ကိုအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌစက်ခွန်ဆိုင်ကထုတ်ဖော်ပြောဆိုခဲ့တာနဲ့ပတ်သက်ပြီး SSPP ဟာစစ်ကောင်စီကိုစစ်ကြညာလိုက်တာဖြစ်တယ်ဆိုပြီးယူဆသူတွေရှိသလိုစစ်ကောင်စီနဲ့ပူးပေါင်းနေတဲ့ RCSS SSC ရှမ်းပြည်ပြန်လည်တည်ထောင်ရေးကောင်စီနဲ့ SSPP ဟာထိတ်တဲရင်ဆိုင်ရတော့မယ်ဆိုပြီးယူဆသူတွေရှိလာပါတယ်ဒီအခြေအနေတွေကို SSPP ခေါင်းဆောင်တွေချိန်ဆနေပုံပေါ်တယ်လို့တိုင်းရင်းသားများအရေးလေ့လာသူဆိုင်းထွန်းအောင်လွင်ကပြောပါတယ
်ကျွန်တော်ကြည့်တာတော့ဟိုသူခေါင်းဆောင်တွေကတော့အဲ့ဒါမျိုးပြောနေတာနှစ်ခါသုံးခါလောက်ရှိတယ်အဲတချို့စိုးရိမ်စိတ်ကလည်းရှိမှာပေါ့ဗျာလက်ရှိပုံနေမြဲကြားနေမြဲအခြေအနေကိုထိန်းချင်လာဒါမှမဟုတ်သူကသူ့မဟာမိတ်တွေနဲ့လည်းဇလန်းမပြတ်သေးဘူးနောက်တစ်ခုကဥမာရှမ်းတက်အချင်းချင်းနဲ့တူအပြစ်ရထားတယ်ပြောတာဟိုအပီးတက်ဇလံပြတ်တာမဟုတ်ဘူးဗောနော်သူ့အချိန်မျိုးတစ်ခုခုနဲ့တိုက်ရင်သူကရှမ်းပြည်အလေကောင်မှာဖြစ်နေတော့ဒါလူတွေကလည်းဟိုဝိုင်းပတ်ပြီးအများထုတ်တာတို့ဘာလို့အဲ့ဒါမျိုးတွေဖြစ်မှာချိန်ဆနေပုံတော့ပေါ်တယ်နော
်နေမြီချီနေရ SSPP နေမြီရဲ့တောင်ဘက်ကပအိုဒေသဖြစ်ပြီး PNL နဲ့ PDF ပူးပေါင်းတက်တွေနဲ့စစ်ကောင်စီတက်များပေါ်ပြည်သူစစ် PNO ပူပေါင်းတပ်တွေအပြင်းထန်တိုက်ပွဲဖြစ်နေတဲ့နေရာဖြစ်ပါတယ်ဒီအခြေအနေကိုတိုင်းရင်းသားအရေးလေ့လာသူဦးတန်းစိုးနိုင်ပြောပြတာက
ပုံပုံတဲ့တောင်ပိုင်းနမ်ဆန်ကြားထဲမှာကျွန်တော်တို့ grocery တစ်ခုရှိတယ်အဲ့ဒီ grocery ကကျွန်တော်တို့အရင်တုန်းကတော့အဲ့ဒီ grocery ရဲ့တောင်မဲချမ်းကဟောပေါ်ပိုးခွဲထုတ်ခိုင်းနေအဲ့ဒါရဲ့အရင်တော့အဲ့ဒီနေရာကိုကျွန်တော်တို့ RCSS နဲ့ကျွန်တော်တို့ကျွန်တော်တို့ SSPP နဲ့လူရတော့အခုက SSPP ဘက်က UUSA ကပါဝင်ပြီးတော့တိုက်ထုတ်တဲ့အခါမှာ RCSS ကအဲ့ဒီတန်လင်း Grocery ကိုလက်လွတ်လျားတယ
်လက်ရှိမှာ SSPP ရှိနေတဲ့နယ်မြေဟာချမ်းပြည်မြောက်ပိုင်းကနေတောင်ပိုင်းကိုဖြတ်ထွက်တဲ့နေရာဖြစ်နေပြီးစစ်ကောင်စီတပ်များပအိုးပြည်သူစစ်များနဲ့ချမ်းပြည်ပြန်လည်တည်ထောင်ရေးကောင်စီ RCSS SSA အဖွဲ့တွေပိတ်ထားတဲ့နေရာဖြစ်ပါတယ်ဒီနေရာကိုဖြတ်ဝန်းနိုင်ရင်ချမ်းပြည်တောင်ပိုင်းနဲ့မြောက်ပိုင်းဆက်ဆက်မိသွားမှာဖြစ်တယ်လို့ဦးတန်းစိုးနိုင်ကပြောပါတယ်
အဲ့တော့ RCSS ကလည်း WSC ဝင်လာမှာကိုသူကလည်းစိုးရင်အဲ့ဒါကဒီဖွဲ့က RCSS ရဲ့စစ်ကောင်စီရဲ့ PNO ရဲ့တုံးခုကတော့မဟာမိတ်သို့တော်ညာလေ PNL နဲ့ကျွန်တော်တို့ SSPP နဲ့ပူးပေါင်းပြီးတော့ဘဝကနောက်ကတွန်းပြင်မယ်ဆိုရင်တို့ခံနိုင်မှာမဟုတ်ပါဘူ
းဒီပြောဆိုချက်နဲ့ပတ်သက်ပြီး RCSS SSPP UWSA အဖွဲ့တို့ကိုဆက်သွယ်ခဲ့ပေမဲ့အဆက်သွယ်လို့မရပါဘူးဒီလမ်းဟာရှမ်းပြည်မြောက်ပိုင်းနဲ့တောင်ပိုင်းကိုဆက်သွယ်တဲ့လမ်းအဖြစ်စစ်ကောင်စီကလည်းသိရှိထားတာကြောင့် PNO RCSS တို့နဲ့အခိုင်အမာတက်ဆွဲပြီးပိတ်ဆို့ထားတာဖြစ်တယ်လို့အဲ့ဒီဒေသကနေစစ်ပေးရှောင်နေတဲ့ပေါ့အိုလူငယ်တူဖြစ်တဲ့ခွန်မွေကပြောပါတယ်အဲ
့တော့ဒီအချိန်ကြီးရမှာတော့စကစား PNO RCSS ဒါနောက်ွယ်ဆက်နေပူပေါင်းနေတာရှိတယ်ပေါ့နော်အဲ့လိုအနေထားမှာတစ်ဖက်ကနေအစိုးရဆက်ပြီးမြန်တီတောင်နဲ့မြောက်ကိုဒီလိုစည်ရေအရာပို့ပြီးထိအောင်လုပ်နိုင်ဖို့ရတဲ့ကလက်ရှိအနေထားမှာကတော့ဒီလမ်းကြောင်းကိုပို့နိုင်ဖို့ရတဲ့အစူးစားနေတဲ့အခါမှာဒါတော့တော့ဒီလက်ရှိเนาะ RCS အနေနဲ့ဒီသူခက်ကနေဒါဟိုဒီလိုဟိုလမ်းကြောင်းမပွင့်သေးတဲ့အနေထားမှာဒီ SPP နဲ့ကသူတို့ကလည်းအခုလိုမျိုးဒီပါဘောเนาะနိုင်ငံရင်းနှီးနဲ့ဖြည့်ဆင်းလို့မရတော့ဘူးတက်ခတ်ရပါဘောเนาะစည်ရင်းနှီးနဲ့ဖြည့်ဆင်းလို့ရတော့မယ်ဒီအနေထားရသူတို့ညာတဲ့ခါမှာဒီမျိုးထုတ်ပြန်ခြင်းညာဒီပြောဆိုတယ်လို့ကျွန်တော်နည်းနည်းတော့တုံ့ပြန်တယ်ပေါ့
ဒီနေရာမှာအရင်ကတိုက်ပွဲတွေမရှိခဲ့ပေမဲ့ရခင်ကစစ်ကောင်စီနဲ့မဟာမိတ်ဖြစ်တဲ့ PNL ကားများမြောက်ပိုင်းကနေပြန်လာစဉ်အဲ့ဒီဒေသမှာရှိတဲ့စစ်ကောင်စီဂိတ်ကိုဖြတ်တန်းချိန်မှာအစစ်စစ်ခံရပြီးလက်နက်တွေနှစ်ကြိမ်တိုင်တိုင်မိပြီးပြကမှုတွေဖြစ်ခဲ့ပါတယ်အဲ့ဒီနောက်မှာတော့ PNL ဟာ PDF တွေနဲ့ပူးပေါင်းခဲ့ပြီးစီဇိုင်မြို့ကိုသိမ်းယူခဲ့တာပါဒါပေမဲ့နောက်ပိုင်းမှာတော့စစ်ကောင်စီနဲ့ PNO တို့ကစီဇိုင်မြို့ကိုပြန်လည်သိမ်းပိုက်ခဲ့ပြီးအဲ့ဒီဒေသကိုပိတ်ဆို့ထားတာဖြစ်ပါတယ်ခင်ဗျာ